ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ဆောင်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခံမဲ့အစီအစဉ်တွေ2018ခုနှစ်နိစံပိုင်းမှာပဲစတင်တော့မှာဖြစ်ပါတယ်။ပထမဆုံးပြန်ပို့မဲ့အတုပ်ထဲမှာတော့ဟိန္ဒူဒုက္ခသည်400ကျော်ပြန်ပါလာနိုင်ခြေရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတော့ဒီသူတို့အတွက်လုံခြုံရေးနဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးမှပြန်လာနိုင်မယ်လို့ပြောပါတယ်။နောက်ဆုံးအခြေအနေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေအရာရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့တင်းချီတဲ့မွတ်စလင်ဒုက္ခသည်တွေကိုအခုလာမဲ့2018ခုနှစ်ဇန်နဝါရီလ23ရက်နေ့ကနေစလို့ပြန်ပြီးလက်ခံနိုင်မှုနှစ်နိုင်ငံစီစဉ်နေကြပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေမိသားစုစည်းရင်းတွေကိုပြုစုထားပြီးအဲ့ဒီအထက်ကမှနေရက်ပြောင်းမဲ့ဒုက္ခသည်တသိန်းရဲ့စည်းရင်းကိုပထမဦးဆုံးအတုပ်အနေနဲ့မြန်မာအစိုးရဘက်ကိုပေးအပ်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်မြန်မာအစိုးရဘက်ကတော့ဇန်နဝါရီလနောက်ဆုံးပတ်မှာပြန်လာမဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံနိုင်ရေးအဆင့်သင့်ဖြစ်အောင်ပြင်ဆင်နေကြပါတယ်လို့ဒုက္ခသည်တွေပြန်လည်နေရာချထားရေးအဓိကဦးဆောင်စီစဉ်သူတဦးဖြစ်တဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
။နိုင်ငံသဘောတူစာချုပ်အရဆိုရင်တော့ကျွန်တော်ကပြန်လက်ခံဖို့ဆိုရင်ဒီဘက်ကပုံစံနေပြီးတယ်။ကိုဘက်ကပုံစံနေပြန်ဖြည့်ပြီးတော့စီစစ်တယ်စီစစ်ပြီးတော့မှလက်ခံနိုင်ပါတယ်ဆိုစာရပြန်ပို့ပြီးမှဒီဘက်ကိုလူပို့မှလေ။အဲ့တော့ပြင်ဆင်ထားတဲ့ချိန်ကြီးကအခုက January 23လည်းမရောက်သေးဘူးလေ။ကျွန်တော်3ဘတ်လောက်အချိန်ရတယ်။အဲ့ဒီတော့ဒီမှာတော့ဒီပြင်ဆင်ရေးဟိုလက်ခံကျူဆူရေးစခန်းနှစ်ခုလုံးကလက်ခံကျူဆူလို့ရတဲ့အချိန်ကြီးကိုရောက်မယ်ပေါ့နော်နံပါတ်1ပေါ့။နံပါတ်2ကတော့အဲ့ဒီကနေပြီးတော့ဝင်လာလို့ရှိရင်ဒီစားတောက်ကိစ္စတို့ကူညီထောက်ပံ့မယ်ဟူမင်းဒီအစစ်စစ်နဲ့ပတ်သက်လို့ ready ဖြစ်တယ်။နောက်တတိယချက်ကတော့နေရာချထားရေးပေါ့။နေရာချထားရေးနဲ့ပတ်သက်လို့ရှိရင်တော့အိမ်တွေကပြန်လာမဲ့လူတွေအတွက်ဆိုလို့ရှိရင်တော့ကျွန်တော်ကနေရာတွေပေါ့နေရာတွေဆိုတာငွေကုန်ရတဲ့အနည်းဆုံးနေရာမှာသူတို့ကိုအဲ့ဒီမှာယာယီထောက်ပဲယာယီထောက်ပြီးတော့အဲ့မှာနေပြီးတော့ခုန catch for what ကျွန်တော်ပြောသလိုပေါ့သူတွေလည်းလောကပြန်ပြီးမဲ့ပတ်စံနေတဲ့ရမယ်အိမ်လည်းပြန်ဆောင်မယ်ပြီးရင်တက်နေလိုက်မယ်အဲ့ဒီပုံစံမျိုးပေါ့အဲ့တော့ဒီမိုးနဲ့လီနဲ့ဆိုတော့ဒါတော်တော်လေးတော့ဟိုကျိုးစားမှန်းသားတော့ဆောင်ရွက်ရမယ်ကျွန်တော်တို့ဘက်ကလည်းအများကြီးတက်နိုင်သောကူညီမယ်သူတို့ဘက်ကလည်းပူးပေါင်းပါဝင်ရမယ်အဲ့ဒီပုံစံမျိုးပေါ့
ဘင်္ဂလားဒေ့ရှ်ဘက်ကနေပထမဦးဆုံးအတုပ်အဖြစ်ပြန်လာကြမဲ့ဒုက္ခသည်တွေထဲမှာတော့ဟိန္ဒူဘာသာဝင်400ကျော်အတွက်သူတို့ကိုပြန်လည်စီစစ်လက်ခံနိုင်မှုကိုယ်ရေးအချက်လက်တွေဖြည့်ဖို့ပုံစံတွေပေးပို့ထားပြီးဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ပထမဟိန္ဒူဟို400ကျော်ဝင်ပြန်ဝင်လာမယ်ဆိုတဲ့အတွက်ကြောင့်ဒီလိုမျိုးသူတို့ကအဆင်နှင်းဖြစ်နေတယ်သူတို့ကတော့ပြန်ပို့လို့ရတယ်ဆိုတော့ဟိုလိုပုံစံပေးထားပို့လို့ဆိုငါက6ပေးစပေးထားတာအဲ့ဒီအတွက်ကိုစာရည်ဒီအဲ့ဒီတရောက်တော့မှဟိုစီစစ်ပြီးတော့ပြန်လက်ခံမှလုပ်မှာလေ
ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကတော့ရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေအနက်ပထမဦးဆုံးအတုပ်အနေနဲ့ဟိန္ဒူဒုက္ခသည်450ပြန်ပြီးတော့မြန်မာဘက်ကခေါ်ယူမယ်ဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အနာပိုင်းတွေဘက်ကဘာမှမသိရှိရသေးဘူးလို့ VOA ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုမနေ့တောက်ကြာနေ့ကပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကအခြေအနေတွေဟာလုံခြုံမှုတည်ငြိမ်မှုအတွက်စိုးရိမ်စရာအခြေအနေတွေရှိနေသေးတာကြောင့်ဒုက္ခသည်တွေမြန်မာပြည်ဘက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးနဲ့ဒေသတွင်းရေရှည်နေထိုင်ရေးတွေအတွက်ကိုဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကြီးအကဲတွေဘက်ကစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာမွတ်စလင်ဒုက္ခသည်ကိုအီစလန်ကတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့ဆိုရင်မြမအစိုးရဘက်ကနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နဲ့ကုလသမဂ္ဂဘက်ကလုံခြုံရေးအစီအမံတွေအပြည့်အဝတာဝန်ယူပေးဖို့တောင်းဆိုပါတယ်လို့အခုလိုပြောပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့နှစ်ဖက်သဘောတူတာတွေဟာကိုကျွန်တော်ကကြိုဆိုတယ်ဒါပေမဲ့ကျွန်တော်ကနိုင်ငံသားအခွင့်အရေးအပြည့်အဝမရမရှိကျွန်တော်ကပြန်ပစ်စိတ်ဆိုတာလုံးဝမရှိပါဘူးခင်ဗျာကျွန်တော်ဒုက္ခစရာအလုံးရဲ့တုံးဆူချက်အဓိကတုံးဆူချက်စီရိုင်းကအမေနဲ့ကျွန်တော်ကနိုင်ငံသားအပြည့်အဝပြုတ်ပေးပါနောက်ပြီးတော့ကျွန်တော်ရဲ့မူလနေရာကိုမိမိရဲ့နေရက်ဒေသအဲကျေးရွာကိုပြန်လည်နေတိုင်ခွဲမိမိရဲ့ဥစ္စာပိုင်ဆိုင်ခွင့်ကိုပြန်လည်ရရှိခွင့်နဲ့ကျွန်တော်တို့အထက်ကုလသမဂ္ဂလူချိုးရေးစောင့်တက်ဒေကွေအန်ကိုကျွန်တော်ကအထူးကြထုံးဆိုတာပါခင်ဗျပထမဆုံးအနေနဲ့စစ်တွေ IDB စခန်းမှာဒုက္ခစစ်စခန်းမှာတစ်သိန်း4,000-5,000ကျော်အခုအဲနေတဲ့လူတွေကိုပထမဆုံးအနေနဲ့လုပ်ပေးနိုင်မယ်ဆိုရင်ကျွန်တော်ရယုံကြည်စိတ်ချစွာနဲ့ကျွန်တော်တို့ပြန်သွားဖို့အသင့်သင့်ပါပဲလို့ကျွန်တော်ရဲ့ဒုက္ခစရာအလုံးရဲ့သူကကျွန်တော်ကိုစလာရဲ့တုံးစီချက်ပါ
အခုဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်တခြားမှာရှိတဲ့ရခိုင်ပြည်နယ်ဘက်ကထွက်ပြေးလာတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့မိသားစုဥယေစရင်မူရင်းနေရလိမ့်စာစတဲ့ကိုယ်ရေးအချက်လက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့ပူးပေါင်းပြီးတော့စရင်တွေကောက်ခံနေပါတယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းတွေဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်